ဇန်နဝါရီလ၁ရက်နေ့မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကမြန်မာရေးအထူးကိုယ်စားလှယ်ဖြစ်တဲ့ခန့်အပ်ထားတဲ့မစ္စတာအလွန်ကီယိုခီတီကွန်ကိုစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးဖို့ဆက်လွတ်လိုက်တဲ့အကြောင်းနီကီအေရှားသတင်းမှာဖော်ပြရေးသားပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံအနေနဲ့အရင်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့စတဲ့စာရင်မြန်မာစစ်ကောင်စီနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံရေးကိုလိုလားတယ်လို့အကဲခတ်တွေကလက်ခံထားတာကြောင့်လာအိုအနေနဲ့မြန်မာရေးတိုးတက်မှုရှိလာအောင်ဘယ်လောက်ထိလှုပ်ဆောင်နိုင်မလဲဆိုတာကိုစောင့်ကြည့်နေမှာဖြစ်ပေမဲ့တစုံတရာတိုးတက်မှုရှိအောင်လုပ်နိုင်မှုဆိုတာကိုအများကမျှော်လင့်ချက်သိပ်ပြီးတော့ထားတာတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖို့ရေးဆက်လက်တာဝန်ယူသွားမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အလွန်ကီယိုခတိကွန်ပြောဆိုတာကိုကိုးကားပြီးတော့သတင်းတွေမှာရေးသားပါတယ်။မြန်မာနိုင်ငံမှာတောက်ကြနေသည့်ရှိနေမဲ့မစ္စတာအလွန်ကီယိုခတိကွန်အနေနဲ့ NCASEAO တနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတစ်ချိန်လုံးကဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးဖြစ်နေတာဝန်ယူခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာလာအိုတာမတ်ကြီးတာဝန်အပြင်ဒုတိယနိုင်ငံသားရေးဝန်ကြီးတာဝန်ကိုလည်းအချိန်တော်ကြာထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေပိုကြီးထွားလာပြီးတော့စီးရေးပြိပခါတွေပြင်းထန်နေချိန်မှာလာအိုနိုင်ငံအနေနဲ့အာဆီယံလက်ကျဥက္ကဋ္ဌတာဝန်ကိုရယူတာဖြစ်ပါတယ်လာအိုနိုင်ငံကဆီလွတ်လိုက်တဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်